ဗုဒ္ဓဘာသာဝင်ဖုံးကြီးတွေနဲ့ပြည်သူတချို့မင်းညားကရန်ကုန်မြို့မှာဘာသာရေးအတွင်ဆောင်တဲ့တင်းမာမှုတွေဖြစ်ခဲ့ပြီးတော့ပြည်သူတချို့ဒဏ်ရာရခဲ့တယ်လို့အပြည့်အစုံတချို့လည်းရှိခဲ့ပါတယ်။ဒီလပိုင်းတွင်းမှာလည်းရန်ကုန်မြို့မှာဘာသာရေးအတွင်ဆောင်တဲ့တင်းမာမှုတွေခက်ခဲဖြစ်ခဲ့တဲ့အပေါ်မှာဒေသတွင်းနိုင်ငံတွေရဲ့ဖိအားပေးမှုတွေနဲ့တရားပေါ်ရင်ဆိုင်ရနိုင်တယ်လို့မရိကန်တပ်တမန်ဟောင်းတို့ကတုံ့ပြန်ပါတယ်။တိုင်းမြန်မာဆိုရအနေနဲ့ဘာသာရေးအတွင်ဆောင်တဲ့တင်းမာမှုတွေပေါ်ကံရတွေရခက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းသူကတုံ့ပြန်ပါတယ်။ပြည်စုံကမတည်ရထက်ကတွေ့ပြပေးပါလိမ့်မယ်။
ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတချို့ဥဆောင်တဲ့အဖွဲ့တစ်ဖွဲ့နဲ့မင်္ဂလာတောင်ညွတ်ရက်ွက်နေသူတချို့တို့ကြားမင်းညားကဘာသာရေးအသွင်ဆောင်တဲ့ထိတိုက်တွေ့မှုဖြစ်ခဲ့တာပါဒါဟာဆိုရင်လပိုင်းအတွင်းရန်ကုန်မြို့မှာဖြစ်ခဲ့တဲ့ဒုတိယမြောက်တင်းမာမှုဖြစ်ပါတယ်မွတ်စလင်စန့်ကြီးရဲ့အသွင်ဆောင်တဲ့တင်းမာမှုတွေကိုကန့်တွယ်ဖို့မြန်မာနိုင်ငံအပေါ်ဒေသအတွင်းဖိအားပေးမှုပိုများလာမယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းအမေရိကန်ပြည်ထောင်စုငင်းချမ်းရေးဌာန USIP ရဲ့အာရှအစီအစဉ်ရဲ့အကြီးအကျယ်လေးဖြစ်သူ Derek Mitchell ကထောက်ပြပါတယ်
။ Well, in Burma is a member in good standing of ASEAN. There are obviously majority Muslim countries within ASEAN, including the largest in the world, which is Indonesia.
မြန်မာအာရှနိုင်ငံတကာဖြစ်နေပြီးတော့သူတို့အင်ဒိုနီးရှားလိုကမ္ဘာအကြီးဆုံးမွတ်စလင်နိုင်ငံကြီးတွေကြားမှာနေနေရတာဆိုတော့ဒီအချိန်လေးပေါ်မှာအနည်းငယ်စောင့်ကြည့်နေကြမှာပါ။ဆိုတော့မြန်မာဆိုရပေါ်မှာဖိအားတွေပုံများလာမှာကတော့တေးကြပါလေလူလူကြားချမ်းပန်နေစမှုတွေကိုဘယ်လိုကင်တွင်မလဲဆိုတော့သူပြင်မွတ်စလင်နိုင်ငံတွေကစောင့်ကြည့်နေကြမှာပ
ါရန်ကုန်မြို့ကဘာသာရေးအတွင်းဆောင်တဲ့တင်းမာမှုတွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဥရောပနိုင်ငံများခီးစဉ်အတွင်းတိုက်တိုက်ဆိုင်ဆိုင်ပေါ်ပေါက်ခဲ့တာပါရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးပဋိပက္ခတွေကြောင့်အနောက်နိုင်ငံတွေရဲ့ဖိအားပေးခံရတဲ့မြန်မာဆိုရအနေနဲ့အခုပေါ်ပေါက်နေတဲ့ဘာသာရေးဆန်တဲ့တင်းမာမှုတွေအပေါ်မှာတော့အနောက်နိုင်ငံတွေဘက်ကဖိအားတွေတိုးလာမဲ့အနေအထားရှိနိုင်မှာသလားဆိုတဲ့အပေါ်မှာတမ်မတ်ကြီးဟောင်းဒရက်မစ်ချဲကအခုလိုတုံ့ပြန်ပါတယ
် I don't think people are going to blame Aung San Suu Kyi for this. They really shouldn't. I think much of the anti Aung San Suu Kyi
တကယ်ဆိုရင်ဘယ်သူဒေါ်ဆန်းစုကြည်ပေါ်မှာတော့ပြစ်ဖို့ကြမယ်လို့ကျွန်တော်မထင်ပါဘူး။တကယ်ဆိုတာရခိုင်ကိစ္စနဲ့မပတ်သက်တဲ့ဒီချာကိစ္စတခုဖြစ်ပါတယ်။ရခိုင်ပြည်ထနာကသာအနောက်နိုင်ငံတွေအဓိကအာရုံစိုက်ကြတဲ့ကိစ္စတခုဖြစ်ပါတယ်။ဒီကိစ္စကတော့ပို့ပြီးတော့ကျယ်ပြန့်နေမွတ်စလင်ဆန့်ကျင်ယူဆဖြစ်နေတာပါ။ဒီကိစ္စကိုကြိုတင်ကာကွယ်နိုင်မှုအခုအချိန်ထိဒေါက်ဆန်းစုကြည်ရော NLD ဆိုရကရောသူတို့လုံနိုင်ကြတော့အားလုံးကိုလှုပ်ဆောင်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါရင်းနဲ့စိတ်ဓာတ်တွေကိုကြောင်းလဲပေးဖို့ကတိတ်ကိုခက်ခဲတဲ့အလုပ်ပါ။ဒီအတွက်မြန်မာနိုင်ငံအနေနဲ့ချိန်ယူရမယ်ဆိုတော့အနောက်နိုင်ငံတွေကနားလည်ထားပါပဲ
။နိုင်ငံတွင်းကဘာသာရေးဆန်တဲ့လှုပ်ရှားမှုတွေအပေါ်မြန်မာအစိုးရဘက်ကကင်တွယ်လှုပ်ဆောင်နေပေမဲ့ချိလွယ်ရှလွယ်အခြေအနေမျိုးမှာထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်နေရတဲ့အခြေအနေရှိတယ်လို့လည်း Mr. Mitchell ကပြောပါတယ
်။ I don't think they hesitate. I think a little bit. I mean, because it is so deeply rooted. Certainly the Constitution makes it very clear that any division according to religion.
အစိုးရဘက်ကယုံကြည်လှုပ်ဆောင်မှုလက်တွေ့နေတယ်လို့ကျွန်တော်မထင်ပါဘူး။ကိုယ်ပိုင်ယုံကြည်မှုနဲ့ပတ်သက်ပြီးရန်သူတွေကဥပဒေချိုးဖောက်တယ်ဆိုတာကိုအခြေခံဥပဒေမှာရှင်းရှင်းလင်းလင်းရေးသားပြီးသားပါ။ရဟန်းတွေကိုကိုင်တွင်နိုင်ငံကိုကြိုးစားရတာကမြန်မာနိုင်ငံလိုဗုဒ္ဓဘာသာကိုထွတ်မြတ်ထားတဲ့နိုင်ငံမှာတိတ်ကြီးကိုင်ရတွေရခက်ပါလေ။တိတ်ကြီးလည်းကဲဆက်ပါလေ။တချို့စိုးရင်ကြောက်ရွံ့မှုတွေကလည်းနည်းနည်းနည်းကိုရှိနေတာပါ။မတူညီတဲ့ယူဆတွေနဲ့တားဆော်တာရှိရှိတူနေထိုင်နိုင်မှုဆိုရင်တော့ပညာပေးကင်တွေရပါလိမ့်မယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာဘာသာရေးဆန်တဲ့တင်းမာမှုတွေကြိုးစားပေါ်ပေါက်လာတာကနိုင်ငံရေးအကျိုးအမြတ်အတွက်လှုပ်ရှားနေတဲ့အုပ်စုတွေရှိနေပေမဲ့လည်းဘာကြောင့်လုပ်တယ်ဆိုတာကိုတော့ပြောဖို့ခက်ခဲတဲ့အခြေအနေဖြစ်ပြီးစောင့်ကြည့်ရမှာဖြစ်ပါတယ်လို့တမ်မတ်ကြီးဟောင်းဒရက်မစ်ရှဲကတုံ့ပြန်ပါတယ်။ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်တွင်ကတိုက်ခန်းတစ်ခုမှာတရားမဝင်ရိုဟင်ဂျာတွေနေထိုင်နေတယ်ဆိုပြီးဗုဒ္ဓဘာသာဖုံးတော်ကြီးနှစ်ပါးကအနာပိုင်တွေကိုခေါ်ယူဝင်ရောက်ကြည့်ရှုခဲ့ပြီးနောက်ပိုင်းလမ်းမပေါ်မှာရက်ွက်နေသူတချို့နဲ့လှုပ်ရှားသူတွေကြားထိတ်တိုက်တွေ့ခဲ့ကြပြီးရဲကတနက်ပြစ်ပေါက်လူစုခွဲခဲ့ရပါတယ်ရှင်